မရိကန်ပြည်တော်စုမှာကျင်းပဖို့ရှိတဲ့ရွေးကောက်ပွဲတွေကိုတရုတ်ကဝင်ပြီးတော့ဆက်ဖက်နှောက်ယှက်နေတယ်လို့သမ္မတဒေါ်နယ်ထရမ့်ကအစစ်ဆွဲပြောဆိုလိုက်ပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီလက်ချောက်ဥက္ကဋ္ဌဖြစ်အမေရိကန်ပြည်တော်စုကစပီးတာဝန်ယူတဲ့ဗိုလ်ဒူးနဲ့အစည်းအဝေးတွင်သမ္မတထရမ့်ကလာမယ့်လူဝင်မာလာမှာကျင်းပမယ့်2018ရွေးကောက်ပွဲတွေမှာကျွန်တော်အစိုးရကိုဆန့်ကျင်ပြီးဆက်ဖက်နှောက်ယှက်ဖို့တရုတ်ကကြိုးစားနေတယ်ဆိုတာအစိမ်းမကောင်းစရာတွေ့ရပါတယ်လို့ပြောပါတယ်။ကျွန်တော်ဒါမှမဟုတ်ကျွန်တော်တို့အနိုင်ရတာကိုသူတို့မလိုချင်ပါဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်ဟာကုံသွေးရေးပိုင်းမှာတရုတ်ကိုပထမဆုံးရင်ဆိုင်လှုပ်ဆောင်တဲ့သမ္မတဖြစ်လို့ပါပဲ။ကုန်သွယ်ရေးမှာကျွန်တော်တို့အနိုင်ရနေပါတယ်အဆင့်တိုင်းမှာကျွန်တော်တို့အနိုင်ရနေပါတယ်လို့လည်းသမ္မတထရမ့်ကဆိုပါတယ်သမ္မတထရမ့်အဲ့လိုပြောပြီးသိမ့်မကြခင်ပါပဲအဲ့ဒီပြောဆိုချက်တွေကိုဒီနိုင်ငံခြားရေးဝန်ကြီးကပယ်ချပါတယ်ဒီနိုင်ငံဟာတခြားနိုင်ငံတွေရဲ့အရေးကြီးဆက်ရက်တွေမှာဝင်ရောက်ဆက်ဖက်ခြင်းမလုပ်ဘူးဆိုတဲ့မူတိုင်းလိုက်နာလှုပ်ဆောင်နေပြီးဒီနိုင်ငံပေါ်မှန်ကန်မှုမရှိတဲ့ဆွဆွဲချက်တွေကိုလက်မခံဘူးလို့ဒီနိုင်ငံခြားရေးဝန်ကြီးဝမ်ဂျီကသတင်းထုတ်တွေကိုပြောပါတယ်